တော်ရရှင်တို့ခုနဆင်နေကြရတာက VOA မြန်မာပိုင်းစီစဉ်အောက်တိုဘာလ19ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။ခုဆက်ပြီးတော့9နာရီထိလိုင်းနိုမီတာ32 kHz 9325လိုင်းနိုမီတာ40 kHz 9433နဲ့လိုင်းနိုမီတာ50 kHz 9955ပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့တိုင်းရင်းသားလက်နက်ကင်တွေနဲ့အစိုးရကြားငြင်းငြင်းရရအောင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့စနေနေ့ညတုန်းကဆွေးနွေးခဲ့တဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ကြရမှာဖြစ်ပါတယ်ရှင်။ဦးကျော်စန်းသားကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါဒေါ်ရရှက်ညာ။မြန်မာနိုင်ငံတိုင်းရင်းသားတွေနဲ့ဖြစ်ပွားနေတဲ့ပဋိပက္ခကနေပြီးတော့ငြင်းငြင်းရအောင်ဘယ်လိုဆောင်ရွက်ကြမလဲဆွေးနွေးဖို့အလှည့်တစ်ကြော့ပြန်လည်ရောက်ရှိလာပြီဖြစ်ပါတယ်။အဓိကအဖြစ်ကတော့တလောတုန်းကဖွဲ့စည်းလိုက်တဲ့ကရင်အမျိုးသားအင်အားစုတွေရဲ့ KAF ကောသုလေ Armed Forces ဖွဲ့စည်းလိုက်တဲ့ကိစ္စကစတယ်လို့ဆိုရင်မှတ်မယ်မဟုတ်ပါဘူး။တစ်ချိန်တည်းမှာပဲရှမ်းမြောက်ပိုင်းမှာရောတခါကချင်းပြည်နယ်ဖက်ကန်ဘက်မှာရောတိုင်းရင်းသားအင်အားစုတွေနဲ့အစိုးရစစ်တပ်တို့ကြားမှာတင်းမာမှုတွေကပြန်လည်ပေါ်ပေါက်လာပါတယ်။ဆိုတော့ကပြည်သူတရားလုံးမျှော်လင့်တောင်းတနေကြတဲ့နှစ်ပေါင်းများစွာငတ်မို့ဆလောင်နေခဲ့ကြတဲ့ငင်းကြမ်းရေးဆိုတာဘယ်ရောက်နေပြလဲဘယ်ကြောင်မှများကတ်ခွနေပြလဲဆိုတာကိုဆွေးနွေးมาဖြစ်ပါတယ်အဓိကအဖြစ်ကတော့ဒီအခက်ခဲတွေကိုဘယ်လိုကြော်လွှားကြမလဲဆိုတာကျွန်တော်နီးလန်းချာကြမယ်ဆိုရင်လည်းမှတ်မယ်မဟုတ်ပါဘူးခင်ဗျာဒီကရင်မျိုးသားတွေရဲ့ KF ဖွဲ့စည်းမှုနဲ့ပတ်သက်လို့တချို့ကတော့ဒါငင်းကြမ်းရေးအတွက်အလားအလာကောင်းတယ်လို့သုံးသပ်သူရှိသလိုငင်းကြမ်းရေးဘက်ကိုပို့ပြီးတော့အလန်းဝေးသွားစေတယ်ငင်းကြမ်းရေးအတွက်စပီသုံးသပ်သူလည်းရှိပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် KNU ရဲ့ခေါင်းဆောင်တူဖြစ်တဲ့ဘဟုအလုံးမှုဆောင်ကော်မတီဝင်ကိုမေးချင်ပါတယ်ဥစွာဒါမမေးခင်ကျွန်တော်ကာတွန်းဆရာတယောက်ရေးထားတဲ့ကာတွန်းလေးကိုပြောပြပါစေကာတွန်းဆရာသုံးခါကညဉ့်ညံရေးဂျုံးခက်ကလေးနှစ်ကောင်စကားပြောနေရတဲ့ပုံကိုဆွဲထားပါတယ်တကောင်ကပြောတယ်တငယ်ချင်းကိုကြည့်ရတာရန်ကုန်ကဟုတ်ပုံမပေါ်ဘူးတဲ့ကချင်းပြည်နယ်ကလားရှမ်းမြောက်ကလားဆိုပြီးမေးလိုက်တော့ဟိုဒဏ်ရာဒဏ်ချက်တွေနဲ့ပလတ်စတာတွေကတ်ထားတဲ့ဂျုံးခက်ကလေးကပြန်ပြောတယ်ဟင်းအင်းတဲ့ကရင်ပြည်နယ်ကတဲ့ဆိုတာကတုံးဆရာကရင်ပြည်နယ်မှာလဲတာအပြေးခတ်တွေဖြစ်ပြီးတော့ပြည်သူ့ခါတွေဒဏ်ရာတွေညဉ့်ညမ်းရဒဏ်ရာတွေရနေပြီဆိုတဲ့သဘောဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တချို့ကပြောတယ်ဒီလို KF ဖွဲ့စည်းရခြင်းဟာမြန်မာအစိုးရစစ်တပ်ကတရင်တိုင်းရင်းသားအင်အားစုတွေကိုလက်နက်ကင်အဖွဲ့အစည်းတွေကိုဘာမလုပ်နိုင်ညာမလုပ်နိုင်ဆိုတာသိပြီးတော့ဗိုလ်ကြလုံးလို့ဘူးဒီလုံးလုံးလို့ဖွဲ့ရတယ်ဆိုပြီးတော့ကျွန်တော်ရဲ့ဗိုလ်ဒုနေသုံးသပ်ချက်ထက်မှာအရင်ကကောင်းဆောင်တရားကပြောထားတာရှိပါတယ်ဒါဒီကာတွန်းနဲ့တစ်ဆက်တည်းကျွန်တော်ပြောချင်းဖြစ်ပါတယ်ဆိုတော့ပထမဆုံးဒီကိစ္စနဲ့ပတ်သက်တဲ့ပုဂ္ဂိုလ် KNUS EC ဘဟုလုံးဆောင်ကော်မတီဝင်ဖရိုစောသမင်တုံးကိုမေးချင်ပါတယ်ကျွန်တော်သိချင်တာက RAF ဖွဲ့စည်းလိုက်ခြင်းဟာညီညာရင်းနဲ့အလှမ်းဝေးသွားတယ်ဆိုတာမှန်ပါသလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်စောသမင်တုံးပါအဲ့တော့ဥကြောသားတော်မေးတဲ့ကိစ္စနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်ဒီကရင်မျိုးသားတွေပြန်လဲမိမတတ်တယ်ပေါ့လေလက်နက်ကင်တတ်တယ်ပြန်လဲပူပေါင်းမှုကိစ္စကကျွန်တော်ချက်ငါးကြိမ်နောက်ကွန်ကရစ်ကနေဆုံးဖြတ်ထားပြီးသားဖြစ်ပါတယ်အဲဒီဆုံးဖြတ်ထားပြီးဖြစ်တဲ့ဟာကိုကျွန်တော်တို့ကစူးစမ်းနေရင်စူးစမ်းနေရင်နဲ့အခုချိန်ကျမှကျွန်တော်တို့ကဒါကိုကျွန်တော်ထုတ်ပြန်ရတာဖြစ်ပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်တော့ကရင်နေအလုံးပြန်စုလိုက်တာတော့ကောင်းတာပေါ့အဲ့တော့ကောင်းခြင်းအပြင်ကျွန်တော်တို့ဒီငြိမ်းချမ်းရေးပေါ်ဆောင်မှုမှာလည်းကျွန်တော်တို့ထောက်ရသွားလို့ဒါရပါတယ်မရတာမဟုတ်ပါဘူးဒါကြောင့်ဒီဟာကျွန်တော်တို့အတွက်ကတော့เนาะဒီ KF ဖွဲ့စည်းလိုက်ခြင်းအပြင်ကျွန်တော်ငင်းညာကြီးကိုတိကိုက်နစ်နာစီတယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တယောက်အမြင်နဲ့ကတော့မဖြစ်နိုင်ဘူးဟုတ်ကဲ့ဘုံမှငင်းညာကြီးအတွက်ထောင်ရရမှာပို့ပြီးစုစုစည်းစည်းနဲ့လုပ်နိုင်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ဟောတာပ
ါဟုတ်ကဲ့ရိုဇော့မင်းထွန်းကျေးဇူးတင်ပါတယ်နောက်ကျွန်တော်ဒေါက်တာငိုကျွန်းလျံကိုမေးချင်ပါတယ်ဒီပုဂ္ဂိုလ်ကလည်းပဲတိုင်းရင်းသားအရေးလှုပ်ရှားသူတူဖြစ်သလိုအခုပြည်ထောင်စုတစ်ခုလုံးအရေးကိုထက်ထက်ဝင်ဝင်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါက်တာငိုကျွန်းလျံခင်ဗျာခင်ဗျာရဲ့အမြင်သဘောထားကိုလည်းခက်ကြိုတိုပဲပြောပြပါခင်ဗျာအဲ့ area fossil legend အပေါ်မှာဘယ်လိုသဘောထားသလဲငင်းငယ်နဲ့အလှမ်းဝေးသွားသလားဘဒိုဆော့မင်းတို့ပြောသလိုငင်းငယ်ကိုဘာမှမထိခိုက်ပါဘူးဆိုတဲ့သဘောလက်ခံပါသလားဒေါက်တာငိုကျွန်းလျံ
ငင်းချင်းနဲ့အဆမ်းမွေးပါဘူး လူချင်းလို့ရှင်ရပါတယ
်ကျွန်တော်ဒေါ်ပေါကြောင်ကိုဖိတ်ကြားလိုပါတယ်ဒေါ်ပေါကြောင်ကြားပါလားဟုတ်ကဲ့ဘယ်လိုသဘောရပါလဲခင်ဗျာ RAF နဲ့ငင်းချင်းရေးအလှမ်းဝေးသွားသလားနှိစသွားသလား
KF ဒီချင်းလေးကိုကြည့်ရတာပေါ့နော်ကျမတို့အနေနဲ့ငင်းချင်းရေးကိုမျောလင့်ချက်နည်းနည်းကင်းမေ့လာတယ်လို့ခံစားရတာပါအဲဘာဖြစ်လို့လဲဆိုရင်စီးရင်ပြင်းနေတယ်မဟုတ်ပါဘူးနေရာဒေသအားလုံးမှာအခြေအနေတွေကတိတ်
ညလင်းညလင်းတလို့ဖြစ်မလာတဲ့အတွက်ကျမတို့လည်းဒီညီချမ်းရေးအတွက်ကိုအရန်ကိုစိုးရင်နေပါလေဆရာနိုင်ဟန်သာရောဘယ်လိုသဘောပါလဲခင်ဗျာဟုတ်ကဲ့အဖွဲ့တဲ့အတွက်ပေါ့လေညီချမ်းရေးကိုထိခိုက်တယ်လို့တော့ကျွန်တော်မမြင်ဘူးဗျတစ်ဖက်ကကြည့်မဆိုရင်ကရင်တတ်တယ်တလို့စူဖွဲ့လိုက်တဲ့အပေါ်မှာဆွေးနွေးတဲ့အခါကျရင်တူတနေရာထဲမှာတစုထဲမှာဆွေးနွေးရတာဖြစ်တော့ဆွေးနွေးရတာပူပြီးတော့လ
ကူရင်းမေတော့သူတို့ကညီညာရေးတော့တစုတစီရဲ့ဟုတ်ကဲ့ကဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပြပါခင်ဗျာခတ်တူတို့
ကျွန်တော်မြင်ရတော့အစိုးရဖက်ကသဘောထားကောင်းကောင်းမွန်မွန်နဲ့ဒီငင်းချမ်းအတွက်ဖိတ်ခေါ်နေတာဖြစ်ပါတယ်အင်္ဂလိပ်လိုပြောဆိုတော့ take it or leave it ယူမလားမယူခင်းနဲ့ထားမလားအဲ့ဒီအနေထားအဆင့်လောက်ကိုကျွန်တော်တို့ရောက်ပြီလို့ကျွန်တော်ကတော့ယူဆပါတယ်ဘာလို့ဆိုကျွန်တော်လည်းဒီဘက်မှာနေတော့အစိုးရဖက်ကနဲ့အနေထားကိုလည်းကျွန်တော်သိတယ်တိုင်းတာဖက်ကနေထားကိုလည်းသိတယ်အခုချိန်မှာငင်းချင်းလူချင်းတဲ့လူကဆွလို့မှုတစ်ခုကိုလောက်ရမယ်အနေထားရောက်ပါပြီအဲ့လိုပဲကျွန်တော်ကမြင်ပါလ
ေဟုတ်ကဲ့ဖရိုဆော့သမင်းထွန်းခင်ဗျာငိုကျင်လင်ကပြောပါတယ်အစိုးရဟာသဘောယူနေလုံနေ take it or leave it ယူမလားမယူဘူးလားဆိုတာပြနေပါတယ်အဲ့တော့ဆွလို့ပြီးတော့ဒါကိုယူရမယ်လို့ပြောပါတယ်ဘလို့ပြန်ပြောလို့ပါလဲခင်ဗျာကဲနေပါက
ဟုတ်ကဲ့ပါဒီကဒီလိုရှိပါလေကျွန်တော်ကဒီငင်းကြေးပေါ်ဆောင်မှုတွေ့ဆုံဆွေးနွေးကြေးလောက်လာတာကိုစရဲကဒီကနေ့တည်းကကျွန်တော်တခေါက်မှမပါပါဘူးကျွန်တော်မြေကြီးနာလည်းမရောက်ပါဘူးလိုက်တာလည်းမရောက်ပါဘူးနောက်ပြီးမှရင်းမယ်လည်းမရောက်ပါဘူးနေပြည်တော်လည်းမရောက်ပါဘူးရန်ကုန်လည်းမရောက်ပါဘူးဒီကိစ္စနဲ့ပတ်သက်တာပြောတော့ပါနော
်ဟုတ်ကဲ
့အဲ့တော့တက်မတော်ရဲ့သဘောထားကဘယ်လိုရှိလဲအစိုးရသဘောထားဘယ်လိုရှိလဲဆိုတာအဲ့တော့အစိုးရကတော့အခုဦးအောင်မင်းတို့ကတော့တကယ်လုံနေတာပဲဗျဒါပေမဲ့ခက်တာကသူတို့တတ်တယ်ဗမာတတ်မတော်ကတတ်တယ်သူကဘာမှဒရင်မပိတ်ပါမပိနဲ့အဲ့တော့တော်လိုင်းကြီးစိုးထားတဲ့နယ်မြေတွေကိုထုံထုံဝင်တာဗျအဲ့လာဒီနယ်ပဲတိုက်ပွဲဖြစ်နေရတာအဲ့တော့ဒီကိစ္စဟာဘယ်လိုလဲယူသားလားမယူသားလားဆိုတော့ဝိုင်းစဉ်းစားဖို့ဗျနော
်
အဲ့ဒါပြောရမယ်ဆိုလို့ရှိရင်သူတို့ကတကယ်လုံနေတယ်ဆိုလားအစိုးရကလုံနေတာအုပ်ချုပ်ရေးလုပ်ငန်းပိုင်းလုံနေတာတမတော်ကဘယ်လိုလုံနေလဲဆိုလားတမတော်ကိုလည်းပြောရမှာဆိုရင်တတ်တိုင်းကလည်းမတူဘူးဗျအေးစစ်စစ်နေတဲ့တတ်ကလည်းရှိလို့နည်းနည်းစူးစူးပူပူလုံနေတဲ့တတ်ကလည်းရှိတယ်ကျွန်တော်ဒီတိုင်းခံစားရတယ်ဗျဟု
တ်ကဲ့
အဲ့တော့သူတို့လည်းပြင်ပါဦးကျွန်တော်လည်းပြင်လို့ရပါတယ်သူတို့ပြင်လို့ရရင်ကျွန်တော်ပြင်လို့ရတယ်ကျွန်တော်လည်းဒါတကယ်ကိုစိတ်ရောကိုယ်ပါဒီငင်းကြီးကိုရကျင်တာကျွန်တော်တို့ကပူရကျင်တာပေါ့ဗျာခင်ဗျာတော်တဲ့နေရတာငါငါပြတ်ပြတ်လာကလည်းမရှိပါလည်းမရှိခင်ဗျာဒီလိုလောက်ရတာနှစ်ပေါင်းကိုဘယ်လောက်ကြာပြီလဲ
ဟုတ်ကဲ့ကျွန်တော်တို့
ကျွန်တော်တို့ကပုံပြီးငင်းငိုင်းရကျင်တာပေါ့
ဟုတ်ကဲ့
ဒီငင်းငိုင်းရကျင်တဲ့ဆန္ဒကိုယူယူတာတာနဲ့မှန်မှန်ကန်ကန်အစိုးရဆောင်ရပေးမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒီပြဿနာမျိုးတွေကခဏခဏတိုက်ပွဲလည်းမဖြစ်တော့ပါဘူးဟုတ
်အ
ဲ့တော့ပြောဟိုမှာဆွေးနွေးတာတမျိုးနောက်ကြတော့
တမျို
းဒီမှာတမျိုးဖြစ်နေရလေအဲ့ဒါတွေပဲချုပ်နေတာပဲကျွန်တော်တော့ပဲပြောချင်တယ်ဇာ
ဟုတ်ကဲ့ကျွန်တော်ဆရာနိုင်ဟန်သာကိုမေးချင်ပါတယ်ဆရာနိုင်ဟန်သာဖရိုဇော့သမင်ထွန်းကတော့ဆွေးနွေးပွဲတွေမှာသူမပါဘူးဆိုပါတယ်ဆရာနိုင်ဟန်သာကိုယ်တိုင်ပါဝင်တယ်တိုင်းသားတွေကိုဥဆောင်ပြီးတော့ဆွေးနွေးတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဒေါက်တာငိုကျွန်းလျံပြောတဲ့တက်မတော်ရဲ့သဘောထားအသိယူသားတယ်ညဉ့်ဉိုင်းကိုရောယူမလားမယူဘူးလားဆိုတာကိုဖွင့်ပြနေပြီညဉ့်ဉိုင်းတကယ်လူချင်းဆွနှုတ်မှုတော့လှုပ်ရလိမ့်မယ်တိုင်းသားတွေဘက်ကလည်းဆွေးနွေးသဘောပြောပါတယ်ဆရာနိုင်ဟန်သာဘာပြန်ပြောတော့ပါလဲ
အေးကျွန်တော်တို့ဘက်ကလည်းညဉ့်ဉိုင်းရေးမှန်တကယ်လူချင်းပါလေဒါပေမဲ့ဘောလေဟုတ်သားဘောရှာငွေကျုံမြန်ပြောတယ်လို့ကျွန်တော်တို့ကဆွတ်လို့ရမယ်ဆိုတဲ့ဟာတော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့နိုင်ငံရဲ့ဒီငင်းငင်းကြီးတိဆောက်မှုအတွေ့အကြုံရပါလေတစ်ဖက်ကကျွန်တော်တို့ကိုရေပဲလက်နဲ့ဆွန့်ခိုင်းပြီးတော့မှအဲ့လိုဆွန့်သွားတဲ့ဖွဲ့တွေလည်းဘာမှမရလိုက်ဘူးအဲ့လိုအတွေ့အကြုံတွေကများလာပြီဗျအဲ့တော့ကျွန်တော်တို့ကတော့ဒန်းတူရည်တူတစ်ဖက်ကတရားမျှတစွာနဲ့ကုတွလင်းလင်းဆွေးနွေးကျင်တယ်ဗျအဲ့အဲ့ရမျိုးကိုလမ်းဖွင့်ပေးမယ်ဆိုတော့ဒါအလုပ်ဖြစ်မယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့သရရှင်တူကတော့ဘယ်လိုရေးထားလဲဆိုတော့သူကအချက်၃ချက်အကြံပြုထားတယ်သူကပထမမိတ်ဆက်မှာတော့ညီညာရေးဆိုတာကိုအေးခဲမှကြောသွားလိမ့်မလားဆိုတာသူစိုးရိမ်ပါတယ်တဲ့သူကအချက်၃ချက်ပြောထားတယ်လူမျိုးကြီးဝါရဆွန့်လွတ်တဲ့အနေနဲ့အစိုးရအဖွဲ့ထဲမှာတိုင်းရင်းသားဝန်ကြီးခက်များများလေးတခါလောက်နေရာပြည်ကြည့်စေချင်တယ်တဲ့အဲ့ဒါတခုသူကပြောပါတယ်နံပါတ်1နံပါတ်2ကဒီလိုလုံမဖြစ်မဲ့ဆိုရဲစတခြား alternative တဲ့သူကအင်္ဂလိပ်လိုရေးထားတယ်အယူအဆလေးပြောင်းကြည့်စီခြင်းပါတယ်တဲ့နောက်နံပါတ်3စစ်တပ်အင်အားစုနဲ့တိုင်းပြည်မှာအမြဲတမ်း highlight ဖြစ်နေစေခြင်းနဲ့ ideology စစ်တပ်အင်အားစုအနေနဲ့အဲ့ဒါကိုလည်းတစ်ခါပြောင်းကြည့်ပေးပါဆိုတော့သူကစစ်တပ်ဘက်ကနည်းနည်း short ပေးဖို့သူလည်းပဲပြောထားတာတွေ့ရပါတယ်ခင်ဗျာဒေါ်ပေါ့ကြာကိုကျွန်တော်မေးပြစီဒေါ်ပေါ့ကြာရဲ့သဘောထားလည်းပြောပါဦးအခုနောက်အပြန်လှန်ပြောနေရတဲ့ကိစ္စကိုပြောလို့ပါလားโอเคပါကျွန်တော်
တို့အစိုးရတွေအစိုးရကိုကျွန်တော်တို့တကယ်ပဲယုံကြည်ယုံချင်ပါတယ်တကယ်လည်းအားကိုးချင်ပါတယ်ဒါပေမဲ့ဒီနေ့အစိုးရနဲ့ဒီငင်းချမ်းရဲ့ပေါ်ဆောင်နေတဲ့ကိစ္စတွေကိုပြန်ပြီးတော့ကုန်တက်ကြည့်မယ်ဆိုရင်အစိုးရဆိုတာပြည်သူကြီးအလုံးရဲ့ပူဇော်ပြုဖြစ်ပေမဲ့ဒီနေ့ကျမတို့အတွက်ရုပ်ကိုရအမျိုးလင့်စရာနည်းနည်းကိမိနေတယ်လို့ခံစားရတယ်။အဲဤချင်းရဲ့တစ်ဖက်ကပေါ်ဆောင်နေတယ်တစ်ဖက်ကကျမတို့ဒေသဘက်မှာဆိုရင်စစ်အင်အားတွေတိုးချဲ့တယ်အခုမှမဟုတ်ဘူးဤချင်းရဲ့စပြီးပေါ်ဆောင်နေတဲ့ချိန်ကစပြီးတော့နေ့စဉ်နဲ့မြတ်စစ်တပ်အင်အားတွေတိုးချဲ့လာတယ်။ဒီဆွေးနွေးမှုလုပ်နေတဲ့ချိန်မှာကျမတို့ဒေသမှာဖမ်းဆီးမှုတွေမျိုးစုံဖြစ်နေတယ်ဒါရီဟာအစိုးရနဲ့ဒီငင်းဆိုင်ရဲ့ဟာမတူကြဘူးလားငင်းဆိုင်ရဲ့ငင်းဆိုင်ရဲ့ပေါ်ဆောင်တဲ့လူကရောအစိုးရမဟုတ်ဘူးလားလို့ကျမတို့ကတန်တရားဖြစ်နေတယ်အဲ့ဒါကြောင့်ဒီငင်းဆိုင်ရဲ့ကိုတမင်တက်တက်မဖြစ်အောင်လှုပ်ဆောင်နေတဲ့ပုံစံမျိုးတွေကျမတို့မြင်တွေ့နေရတာပါပြည်သူတွေဟာအစိုးရကိုတကယ်အားကိုးလို့ရမယ်ဆိုရင်အရာအားကိုးချင်ပါလေအစိုးရနဲ့ပြည်သူတွေကိုတကယ်ချစ်ဖို့လိုအပ်ပါတယ်လို့ကျမပြောချင်ပါတယ်
ဟုတ်ကဲ့ဒေါက်တာငွန်ကျင်းလျံခင်ဗျာဒီကိစ္စမှာနံပါတ်1ကစောစောကဆရာစောသမင်းထွန်းကပြောတယ်ဦးအောင်မင်းတို့ကတော့ညီညာရေးကိုတကယ်လုပ်တယ်လို့ထားပါတဲ့ယူဆပါတယ်တဲ့အစိုးရနဲ့စစ်တပ်နဲ့ကလည်းပဲတခြားစီပြောတာတခြားစစ်တပ်ကလုပ်နေတာတခြားတဲ့စစ်တပ်ထဲမှာတော့မှသူကနှစ်ပိုင်းခွဲလိုက်တယ်တချို့ကအေးဆေးနေခြင်းမျိုးတချို့ကဒီဟာကိုတိုက်ချင်ခိုက်ချင်တဲ့လူတွေရှိရဲဆိုပြီးတော့အစိုးရရဲ့စစ်တပ်ရဲ့စစ်တပ်ထဲမှာတခါနှစ်အုပ်စုခွဲပြီးတော့သုံးဆက်တယ်လို့တော်ပေါက်ကြားကလည်းပြောပါတယ်ညီညာရင်လုံနေလူလည်းအဆူရပဲမဟုတ်ဘူးလားဆိုပြီးတော့မေးပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုပြန်ပြောလို့ပါလဲဒေါက်တာငိုကျွန်းလျံ
ဟုတ်ကဲ့အန်ကေဘယ်လိုပြောရဆိုအန်ဒီတော်ပေါက်ကပြောရဟဲ့ကျွန်တော်လက်ခံပါတယ်အခုလိုရှိရငင်းချမ်းရေးနိုင်ငံလုံးဆိုင်ရာအတိတ်ခရေးစာချုပ်ကိုလက်မှတ်ထိုးပါထိုးပြီးမှဒီကိစ္စဖြစ်လို့ရှိရင်ကြိုက်တဲ့လူကိုလည်းညှို့ထိုးပါဘဝမင်းလည်းညှို့ထိုးပါကျွန်တော်လည်းညှို့ထိုးပါအဲကျန်တဲ့လူကိုလည်းညှို့ထိုးပါစိုက်တဲ့လူကိုလည်းညှို့ထိုးပါအခုကကျွန်တော်တို့ကငင်းချမ်းရေးစာချုပ်မချုပ်နိုင်လို့ဒီကိစ္စတွေဖြစ်နေတာအဲ့တော့အဓိကကဒီနိုင်ငံလုံးဆိုင်ငင်းချမ်းစာချုပ်ချုပ်ဖို့အရေးကြီးတယ်ဗျအဲ့ဒီပြီးမှပဲကျန်တဲ့ကိစ္စကဘယ်လိုခြံတွဲမလဲဆိုတာအဲ့ဒီနောက်ပိုင်းမှလာမယ့်ကိစ္စဖြစ်လို့ကျွန်တော်ကယူဆပါတယ
်ငင်းချမ်းရေးစာချုပ်လားအပြစ်ခတ်ရေးစာချုပ်လား
နိုင်ငံလုံးဆိုင်ရာအပိခဇယစေစာချုပ်ကိုအရင်ချုပ်ပါ။ဟ
ုတ်ကဲ့
ချုပ်ပြီးမှအဲ့ဒီနောက်ပိုင်းမှာအဲ့ဒီစာချုပ်ပါအချက်လက်တွေကိုဖောက်ပြန်တဲ့လူတွေကိုအရေးယူပါ။ယူမှကျွန်တော်လည်းခံပါမယ်။အခုချိန်မှာဘာစာချုပ်မှမရှိတဲ့အခါကျတော့ဟိုကချင်မှာလည်းတိုက်ပွဲဖြစ်ကရင်မှာလည်းတိုက်ပွဲဖြစ်ရှမ်းမြောက်ပိုင်းမှာလည်းတိုက်ပွဲဖြစ်နေတယ်။လူတွေကတိုက်ပွဲကိုပဲလက်ညှို့ထိုးတယ်ဒါမဲ့အပြစ်ခတ်ရစေးစာချုပ်ကိုတော့တိတ်ပြီးတော့ကြည့်မဆိုင်ဘူးဗ
ျဟုတ်ကဲ့ဒါမဲ့ဒီပြည်နယ်အလိုက်ဒေသအလိုက်ကတော့အောက်ချင်မှာအပြစ်ခတ်ရစေး bilateral ပေါ့လေအကုန်လုံး unilateral အကုန်လုံး front ကိုမပါတဲ့ဟာအဲ့ဒါမျိုးထူထားတော့ရှိရမလားကိုအန်ဒရူ
းကျွန်တော်တို့14ခုအဖွဲ့နဲ့ဒီပြည်နယ်ချင်းချိုးပြီဒါမဲ့အခုလိုချင်တာကတနိုင်ငံလုံးဆိုင်ရာအပိခရစီစာချုပ်ကိုတော့ချုပ်ဖို့လိုပါတယ်ဗျ။
ဟုတ်ကဲ့ကျွန်တော
်မချုပ်ဘဲနဲ့ဒီပထမဆုံးတက်မလို့ကြည့်ဟိုဟာမလုံနဲ့ဒီဟာမလုံနဲ့ဘာမှလုံလို့မရသလိုတစ်ဖက်ကလည်းခင်ဗျားတို့ဒါတော့မလုံနဲ့ဒီဟာမလုံနဲ့ဒီစာချုပ်ထဲမှာဒီလိုရှိတယ်ဆိုတဲ့ဟာလိုဖို့လိုပါတယ်ဗျ
။ဟုတ်ကဲ့အဲ့ဒါကိုပြန်လာပါမယ်။အခုမလာခင်မှာဦးစောဝင်းလိုင်းပေါ်ပြန်လာရောက်ရှိလာပါပြီ။ဦးစောဝင်းဆွေးနွေးနေရတော့ကြားမယ်ထင်ပါတယ်နော်။ညီညာရေးအလားအလ
ား
ဟုတ်ကဲ့
ဒီရေးသားရေးကတော့သူ့လိုအပ်တယ်လို့ပြောပါတယ်။ဆရာကြီးတကယ်ဆိုပြောတဲ့စကားလေးကိုနည်းနည်းလေးပြောပြရစီ။ဒီတဘုံတို့ထားလာဆရာကြီးတကယ်ဆိုဆရာန်တကူရေးပါတယ်။သူစတာပါတဲ့။အဲဒီကိုပြန်သုံးသပ်တဲ့အခါမှာအယုံကြမဝကြီးတဲ့သွေးပင်လည်းပဲတွေ့ရလို့ပြောပါတယ်။အခု60%တော့ဆရာဟောဒီညာရေးမရခဲ့တဲ့အတွက်ခရီးတန်းကြီးဝယ်ပြီးတော့သူများနိုင်ငံမှာချက်ခါရတဲ့ဘောရောက်နေပါပြီ။အဲဒါကိုတမတော်ပဲဖြစ်စီအဲ့ဒါလက်တကိုင်လေးကသိစီကျမတရားနဲ့ကိုယ်ကိုကျွန်တော်တို့ဝင်းရုပ်ဦးလို့ပြောခုပါတယ်။နိုင်ငံရေးသမားကသူများနဲ့ဆိုးတယ်တဲ့နိုင်ငံရေးသမားတွေကအရသာကလူတကိုထင်းတလုံးနဲ့နိုင်ငံသမားထင်းတရားတွေတဲ့။အခုတော့ရအောင်လည်းတော်ဝါးကြီးရအောင်လေးပဲတောက်တော့လည်းဒီအဲ့ဒါလက်တကိုင်လေးကတော့အသက်ရှင်နေတယ်အဲ့လိုအချင်းရှိနေကြရင်တော့မရဘူးဗျာ။ရိုးသားနဲ့ တန်းဒီကိုချစ်ကြမယ်ဆိုရင်ကျွန်တော်တန်းဒီကသူ့ဘက်နိုင်ငံကြုံဖြစ်ပြီးတော့မတရားတွေခံရပါတယ်ကျွန်တော်တို့ငင်းကြရအောင်လုပ်ကြပါခုနကလို့စာချုပ်အရေးချုပ်မလိုက်နိုင်တဲ့လူအစိုးရကလက်နဲ့အကုန်လုံးဒီငင်းကြရေးစကားပြောနေတာနဲ့တပ်မတော်ကတိုက်နေတယ်ဆိုရလဲသဘောမမကျပါဘူးဒါတယောက်တယောက်အဆက်ဆက်မရှိဘူးလို့ဖြစ်နေပါတယ်အဲ့ဒါကြောင့်မို့အဲ့ဒါဒီကိုမချစ်အောင်ဒီနိုင်ငံနဲ့အားလုံးတိုက်ပြီးဖြစ်တဲ့စိတ်နဲ့ကျွန်တော်တို့ကချင်းကချင်းစပ်ပမာဟာအတူတူပါကျွန်တော်တို့ညီကိုရေးနေပါအဲ့ဒါဒီကိုဒီတိုင်းကြီးတစ်ခါခိုးတူလက်ချဒီလူလက်ချလုပ်နေတော့ကျွန်တော်တိုင်းပြည်ကသူများဝယ်စော်ကားတာဒီအဲ့ကဲရာတွေအုပ်စိုးတော်ပါလိမ့်မယ်ခင်ဗျာကျွန်တော်အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဦးဇော်ဝင်းကျေးဇူးတင်ပါတယ်ဦးဇော်ဝင်းကပထမဆုံးသခင်ဆုကိုကိုကတော့ဦးဇော်ဝင်းကအလန်နီများလားလို့ကျွန်တော်ကစဉ်းစားနေပြီအနုဘာဝန်ကြီးချုပ်အနုဘာထိုက်လိုက်တော့လည်း balance ဖြစ်သွားတော့ anyway ကျွန်တော်ကျေးဇူးတင်ပါတယ်အခုလို့ဆွေးနေတာဆိုတော့ကိုငုတ် slide ကိုကျွန်လင်ကပြောတယ်အပြစ်ခတ်ရဆေးစာချုပ်ကိုလက်မှတ်ရေးထိုးပြီးမှတီးတီးရရပြောပါဘူးသူကဖောက်တယ်လဲဆိုတာဒီလိုမထိုးပဲပြောမနေပါနဲ့ဆွေးနေပတ်သက်ပြီးတော့ဆရာနိုင်ဟန်သာဘာပြန်ပြောလို့ပါလဲခင်ဗျာ
အေးကျွန်တော်တို့ကလည်းလက်မှတ်ထိုးဖို့ဆိုတဲ့နေရာမှာတော့ခိုင်ခိုင်မာမာဖြစ်ဖို့လိုတယ်ဗျပြောမယ်ဆိုရင်တော့ဒီအခုကအဖွဲ့တော်များများလည်းဒီဥစ္စာပေါ့ပြည်တော်စုအစင်ရောပြည်နယ်စင်ရောလက်မှတ်ထိုးထားကြပြီဗျ။ဒါပေမဲ့ပြောမယ်ဆိုရင်လက်မှတ်ထိုးထားပြီးရဲ့သားနဲ့တိုက်ပွဲတွေကတချို့နေရာမှာဆိုရင်ဥပမာရှမ်းတွေဘက်မှာနော်ရှမ်းတောင်ရောရှမ်းမြောက်ရောအကျိရာကျော်ဖြစ်နေတယ်။တချို့နေရာမှာလည်းတစ်ကြိမ်နှစ်ကြိမ်စသဖြင့်ပေါ့လေ၃-၄ကြိမ်လေးဖြစ်နေတယ်။အဲ့လိုမျိုးကျွန်တော်တို့ကမလိုလားဘူးဗျ။အေးနောက်တစ်ခုကဩပြစ်ခတ်ရဆက်ရေးထိုးမယ်ဆိုရင်တတ်တဲ့ချင်းချင်းပြန်လဲတိုက်ပွဲမဖြစ်ဖို့ဆိုတဲ့နေရာမှာတတ်နေရာချထားရေးလို့နှစ်ဖက်တိုက်တတ်တယ်လိုက်နိုင်ရမယ်စီမင်းစည်းကမ်းတို့နောက်အဲ့လိုချမှတ်ထားတဲ့စီမင်းစည်းကမ်းတွေပေါ်မှာစောက်ကြီးရဲ့ဖွဲ့တို့ဒါတွေအားလည်းတည်ဆုံဖို့လိုတယ်အခုကျွန်တော်တို့ညှိနှိုင်းနေတာအဲ့ဒီအဆင့်တွေကမရောက်သေးလို့ပါနောက်တစ်ချက်ကအပြည့်ရပြီးရင်နိုင်ငံရေးဆွေးနွေးဖို့ဆိုတဲ့အဆင့်ကိုဒါအတိအချဖြစ်ဖို့လိုတယ်ဗျလုံးလာတဲ့ဒီနဝတနာဖခစ်မှာကျွန်တော်တို့ကနှစ်20တိုင်းတိုင်ပေါ့ဗျာနော်အပြည့်ရပြီးတော့မှနောက်ဥစားနောက်ဆုံးကတော့ဆွေးနွေးရေးအဆင့်ကိုမရောက်ပဲနဲ့ကျွန်တော်တို့ဒီတော်လှန်ရေးတပ်တွေကိုနေကြဆောက်တပ်တို့ပြည်သူစစ်တို့အတင်းအဓမ္မအဲ့ဒါလှုပ်ခိုင်းတဲ့ပုံစံမျိုးအဲ့လိုဒီအတွေ့အကြုံရပေါ့လေဥစားပေါ့အပြည့်ရလိုက်မယ်နောက်ပြီးတော့မှနောက်ဆုံးကတော့နိုင်ငံရေးမဆွေးနွေးပဲနဲ့အမျိုးမျိုးချက်ကင်လာတဲ့ပုံစံမျိုးကိုကျွန်တော်တို့ကဖြစ်မခံချင်လို့ပါဒါကြောင့်ဒီတကြိမ်ပြစ်ခတ်ရဆက်ရေးမလုပ်ခင်မှာဒီစာချုပ်စာရန်ကိုခိုင်ခိုင်မာမာဖြစ်ဖို့ကျွန်တော်တို့ကတော့ညှိနှိုင်းနေတာပ
ါဟုတ်ကဲ့ KNU နဲ့ level ဆိုရနဲ့ပြစ်ခတ်ရဆက်ရေးတော့နှစ်ယောက်နှစ်ဖက်ရထားပြီလို့ကျွန်တော်သိရပါတယ်ဒါပေမဲ့ဒီအချိန်မှာ KF ပေါ်ပေါက်လာတော့ပြစ်ခတ်ရဆက်ရေးကိုဘယ်လိုထိခိုက်စေသလဲဆိုရလဲသိချင်ပါတယ်ဖီလိုဆော့မင်တော
်ဟာဒီကိစ္စကတော့ကျွန်တော်တင်ပါတယ်နော်ကျွန်တော်တို့ဒီကိုဘီအဖွဲ့စည်းတွေဖက်ပွဲကိုလာတိုက်ကြဆိုတော့ကျွန်တော်တို့ကတော့ဒါညနိုင်တိုင်းပြင်ဖြစ်ချင်းတဲ့နည်းနဲ့ပဲကျွန်တော်ဆောင်ရွက်သွားဖို့မြင်တယ်လေအဲ့တော့ကျွန်တော်တို့ကဒါကြီးကိုတဖွဲ့ဖွဲ့ကိုတီးလို့ပြန်ချမယ်ဆိုတာကတော့မဟုတ်ပါဘူးနော်ဒါတချို့ဟိုအပြင်စကားတွေကြားကောင်းကြပါလိမ့်မယ်ဒါပေမဲ့မဟုတ်ပါဘူးကျွန်တော်တို့ကညနိုင်တိုင်းနဲ့ဆောင်ရွက်သွားဖို့ပဲအဲ့တော့ကျွန်တော်တို့နယ်ထဲမှာလည်းအဲ့ဒါတွေကရှင်းသွားမယ်ဆိုတော့ကောင်းတာပေါ့အဲ့တော့ကျွန်တော်တို့ပြည်ချင်းချင်းကလည်းပြန်ပြောရတာတချို့အရာကဟိုပါလေပြောရလွယ်ပါတယ်။နောက်အလုပ်ကျွန်တော်ညီညွတ်သွားပြီဆိုရပါပြီ။ဒါကြောင့်ကျွန်တော်တို့ပြည်ရင်ပြည်နယ်ကိစ္စကတော့ကျွန်တော်တို့ကချင်းချင်းပြန်ညီနိုင်ပြီးဆောင်ရွက်မယ်ဆိုတော့ကိုယ့်ဘက်ကအမှမကျွလွန်နိုင်အောင်ကျွန်တော်ထိမ့်သိမ်းလို့ရပါလိမ့်မယ်
။ဆရာတို့ကညီညွတ်သွားပါလား
။ဒါတော့ဗမာတမတော်ဘက်ကပဲ
။ဟုတ်ကဲ
့။ဗမာတမတော်ဘက်ကလည်းသူတို့လည်းတိတ်နိုင်တော့ကောင်းတော့ပေါ့။ဟု
တ်ကဲ့။
ကျွန်တော်တို့လည်းပြောချင်တယ်ဗျာ
။ KNU ဘက်ကတော့ညီညွတ်ပါလား။တချို့ကသုံးသက်သူတွေကပြောကြတယ်။ KF ဖွဲ့စည်းလိုက်ခြင်းဟာအစိုးရနဲ့ညီညာရေးအလားအလာကောင်းလုပ်နေတဲ့သူတွေနဲ့ KAF အကြမ်းမှာသဘောထားကွဲလွဲမှုတွေရှိနေဆိုဝေဖန်နေကြတာပါအဲ့ကိစ္စကိုလည်းရှင်းရှင်းလင်းလင်းပြောနိုင်ပြောပါလားခင်ဗျာ
ရှင်းရှင်းလင်းလင်းရတော့ဒါကျွန်တော်တို့အဖွဲ့အစည်းတွင်းမှာရှင်းရမယ့်ကိစ္စဖြစ်လို့မကြခင်ကျွန်တော်တို့ဘူဟုကော်မတီစည်းဝေးမှာကျွန်တော်တို့ဒါတွေကတော့အသေးစိတ်ကျွန်တော်တို့ဆွေးနွေးသွားမယ်လေကောင်းအဲ့ဒါလေးတွေကတော့ရှိကြပါဗျာဒါကကျွန်တော်တို့ရဲ့အတွင်းပြဿနာဖြစ်တော့ကျွန်တော်တို့ဒီမှာတော့ထုတ်မပြောဘူးဒါကျွန်တော်ဘိုဟိုကော်မတီစည်းဝေးမှာကြာရင်တော့ကျွန်တော်တို့ဒါတွေကိုပြုမွင့်လင်းလင်းနဲ့ရိုးရိုးသားသားပေါ့ဗျာပြော့ပြော့ပြောင်းပြောင်းနဲ့ကျွန်တော်ဆွေးနွေးသွားဖို့ပါတော့အစီအစဉ်ရှိထားပါတယ်ဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ခင်ဗျာဆိုတော့ KIA Grand Kitchen Independence Army နဲ့ကြတော့ဒီလို KNU နဲ့လောက်တောင်မှညီညာရေးအလားအလာလည်းမကောင်းခဲ့ဘူးလို့ကျွန်တော်ရဲ့ အမြင်ပေါ်တယ်တစ်ချိန်လုံးက14နှစ်တော့ပြစ်ခတ်ရဆဲလုခတ်ရဲနောက်ပိုင်းကစပြီးတော့တိုက်ပွဲတွေကမကြာခဏပူဖြစ်တယ်ဖြစ်ပြီးအခုတခါဖကန်ဘက်မှာလည်းတင်းမာမှုတွေကဆက်လက်ရှိနေဆဲလို့ပြောပါတယ်ဆိုတော့ကချင်းတိုင်းရင်းသားအင်အားစုတွေနဲ့မြန်မာနိုင်ငံမြန်မာအစိုးရစစ်တပ်နဲ့အကြမ်းမှာတင်းမာမှုဟာအခုလောလောဆယ်မှာကျွန်တော်တိုင်းရင်းသားတွေနဲ့ဆိုင်အဆင့်အမြင့်ဆုံးတင်းမာမှုဖြစ်နေတယ်အပြင်းထန်ဆုံးတင်းမာမှုဖြစ်နေဆိုတော့မှန်မှန်သားတော့ပေါ့ရခင်ဗျာ
ဖြစ်ပါတယ်အဲ့လိုပဲကျမတို့ငင်းချမ်းရေးယူထားတဲ့ကာလပတ်လုံးကလည်းအဲကျမတို့ရဲ့ဒေသမှာဒီအစိုးရနဲ့ပတ်သက်တဲ့အဲပုံကူတွေမြောက်များစွာညှိနှိုင်းဆုံးနဲ့နေနေတွေတင်းနေပြန်စားရတွေထုတ်ယူသွားတယ်ဒါတွေကိုကြည့်အချင်းအဖြစ်တော်လကောက်ဒီတော့လည်းပြည်သူမြောက်များစွာလည်းဒုက္ခဆင်းရဲတွေရောက်ခဲ့ရတယ်ဒါကိုကြည့်ပြီးတော့အခုငင်းချမ်းရေးပြန်လည်ပေါ်ဆောင်တဲ့နေရာမှာကျမတို့အဲဆိုရင်ကြီးလာရအဲ့ဒါကြီးလည်းပါပါတယ်အဲ့ဒါကြောင့်လည်းဒီငင်းချမ်းရေးပြန်လည်ပေါ်ဆောင်ဖို့ကိုကျမတို့ယုံကြည်ချင်ပါတယ်ဒီအစိုးရကိုသူတို့လည်းသူတို့ရဲ့လှုပ်ဆောင်ချက်ကပြည်သူတွေယုံကြည်မှုကိုညှို့နှေးစေတယ်အားနည်းစေတယ်ဘာဖြစ်လို့လဲဆိုရင်သူတို့ကအဲဒီကျမတို့တိုင်းရင်းသားတွေကမယုံကြည်တဲ့အပေါ်မှာသူတို့ကဒါတွေကိုပို့ပြီးလှုပ်ပြနေတယ်နေ့စဉ်နဲ့များအစ်အင်အားတိုးချေတယ်လှုပ်အဲပို့ပြီးလှုပ်နေတဲ့အခါကျတော့ပူပြီးပူပြီးယုံကြည်မှုတန်ရာကင်းမဲ့လာတယ်
ဟုတ်ကဲ့ဒါပေမဲ့နောက်ခါဘိုးကျုပ်ခွန်မော်ကလည်းပြောဘူးတယ်အပြစ်ကရစေးဆိုတာဟာညဉ့်ညဉ့်ရရင်အလိုလိုဖြစ်လာမှာပဲသူတော်မှာပြောဘူးတာရှိပါတယ်ဆိုတော့ကျွန်တော်ကဒေါက်တာငိုကျွန်းလံကိုပဲမေ့ကျင်တယ်ဘာကြောင့်ကချင်တဲ့အရေးဟာပူပြီးတင်းမာရသလဲဆိုတာဘယ်လိုသုံးသပ်လို့ပါလဲ
ဟုတ်ကဲ့ဒီကရင်ကကျွန်တော်ဖတ်ချီပြောတဲ့ကိစ္စကိုကချင်ကဟိုအမကြီးပြောတဲ့ကိစ္စကိုကျွန်တော်သိပါတယ်ဟုတ်ကဲ့လက်မထိုးလိုက်ပါထိုးပြီးမှနိုင်ငံလုံးအပြစ်ခေလက်မှတ်ထိုးပြီးတော့ဒါဖြစ်လို့ရှိရင်မလုပ်တာဖြစ်တယ်ဆိုတဲ့ကိစ္စကကျွန်တော်ပြန်ပြီးတော့ဖြေရှင်းလို့ရမယ်အနည်းဆုံးရှိတယ်အခုကလက်မှတ်လည်းမထိုးချင်ဘူးဟိုကဖြစ်တော့ဟာဒါဖြစ်လို့ညာဖြစ်လို့လက်မှတ်မထိုးဘူးဆိုတဲ့ဟာတော့ကျွန်တော်မယုံဘူးဗျကျွန်တော်အရင်တော့တပုံမှာကျွန်တော်ချင်းတပုံမှာကျွန်တော်သူ့ဟိုဘောငင်းချန်ဆွေးနွေးပွဲမှာသူ့ခေါင်းဆောင်နေနဲ့ဝင်လာခဲ့တဲ့လူပါဒီအထဲမှာလည်းအခုအစိုးရအနေနဲ့လည်းကျွန်တော်ကအထဲမှာတကယ်ဝင်နေပါလေအဲ့တော့ကျွန်တော်လူချင်တာကโอเคကရင်မဲ့ဖြစ်ဖြစ်ကချင်မဲ့ဖြစ်ဖြစ်ဘဲဖြစ်ဖြစ်လက်မထိုးထိုးကြည့်မရရင်လည်းကျွန်တော်ပြန်ဖြတ်မယ်ပြီးရင်ကျွန်တော်လည်းတော့ထဲပြန်မယ်ခင်ဗျားတို့တော့ထဲပြန်ရတယ်ဒါပေမဲ့အခုအစိုးရကကျွန်တော်တို့ကိုစည်းစနာရှိရှိနဲ့ငိမ့်ချင်းလှုပ်ဖို့အတွက်ကန့်ထနေတဲ့ဟာတို့ကျွန်တော်လက်ခံရအောင်ဆိုတဲ့ဟာလေးပဲကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကဲစလိုင်းငွန်ကျွန်းလျံကတော့တိုင်းအစိုးရဘက်ကနေပြီးတော့ဒါညဉ့်ညံရေးဖော်ဆောင်ရေးကိုအစိုးရဘက်ချမ်းကပူပြီးတော့ကြိုးစားနေတယ်ထက်ထက်ဝင်ဆောင်နေတဲ့ပုဂ္ဂိုလ်ဆိုမှတ်မယ်မဟုတ်ပါဘူးသူကတော့လက်မှတ်ထိုးပါဆိုတာကိုတိုက်တိုက်စိုက်မတက်ပြောပါတယ်တိုင်းရင်းသားကောင်းဆောင်တွေတစ်ဖက်ကဆွေးနွေးကြတာကလက်မှတ်ထိုးဖို့အတွက်ဘယ်လိုအခြေအနေလဲဆိုတာထောက်ပြတယ်အဲ့တော့ဥစောဝင်းမြန်မာတိုင်းရင်းသားနိုင်ငံရေးသမားကြီးကိုမေးပြစေဘယ်လိုသဘောရပါလဲခင်ဗျာဒီကိစ္စမှာလက်မှတ်အရင်ထိုးသင့်သလားသဘောတူညီမှုရအောင်အရင်ညှိသင့်သလားဥစောဝင်းသဘောထားကြားချင်ပါတယ်ခင်ဗျာ
လက်မထိုးပါလက်မထိုးရတာနဲ့တစ်ဖက်ကဖောက်ပြသွားရဆိုရင်တိုင်းပြည်ပြည်ပြည်ကဘာတိကျညာလို့ရပါတယ်
။လောက်ဆိုရပါပြီ။ကဲတောက်ဆုံးအနေနဲ့စကန်30ကျန်ပါတယ်ဆရာနိုင်ဟန်သာဘာပြောလို့ပါလဲလက်မအရင်ထိုးလိုက်ပါတယ်ခင်ဗျ။အ
ေးလက်မထိုးဖို့ဆိုတဲ့ဟာမှာကဲဘာအတွက်လက်မထိုးမလဲ။နိုင်ငံရေးဆွေးနွေးဖို့ဘလောက်ပြီးချလဲ။အခုကကျွန်တော်တို့ပြီးခဲ့တဲ့အပိုင်းတွေကနော်ကျိုးအနာဂတ်မှာဒီလက်ရှိတပ်မတော်ကိုအတွင်ပြောင်းပြီးတော့ပြည်တော်စုတပ်မတော်ကိုအတွင်ပြောင်းမယ်ဆိုတဲ့ကျွန်တော်တို့သဘောတူထားပြီးသားဟာကိုနော်အဲ့ဒါကိုလည်းအခုကတမျိုးပြန်ဖြတ်သိမ်းနေဗျာနောက်တို့ဘက်ကအစိုးတင်လာတာတော့ကဲဟိုလုံချိုးကြီးဆိုင်ရန်ပြန်လဲပေါင်းစည်းခြင်းအဲ့ဒါကိုနိုင်ငံကြီးမဆွေးနွေးခင်မှာကိုကတို့ကအဲ့ဒါကိုကောင်းတဲ့ဖော်နေတယ်သဘောကတော့ကျွန်တော်တို့ကိုလက်မှတ်ထိုးပြီးရင်လက်ရှိအနေထားရကျွန်တော်တို့တပ်တွေကိုဖြတ်သိမ်းဖို့အစိုးရတပ်လက်အောက်မှာသာထိုးသွင်းဖို့အဲ့လိုလုပ်နေတဲ့ဟာမျိုးကိုကျွန်တော်တို့ကလက်မှတ်ထိုးခိုင်းတယ်ဆိုတဲ့ဟာကဘယ်ဖြစ်ပါမလဲလို့နော်ဒါတ
ူတူအများကြီး
ရှိနေပြီလေကျွန်တော်တို့က
ဟုတ်ကဲ့ပါ
ဒီအမှန်တကယ်ဆိုတာတော့ကျွန်တော်တို့ပြောမယ်ဆိုတော့ကျွန်တော်စစ်တပ်နဲ့ကျွန်တော်လက်နက်တွေပါပဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာလက်နက်ထိခိုင်းပါမယ
်နိုင်ငံရေးရဆွေးနွေးတာတော့ဖြစ်တင်ပါတယ်အဲ့လိုတန်းတူညီတူအနေနဲ့ပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်ချိန်ဆ
တော့ဆိုတော့ဖြစ်တာပေါ့ကျွန်တော်လက်မှတ်ထိုးတာပေါ့
သမတ်ထားတဲ့အချိန်တိုင်းဒါဒီမြပဲဖြစ်ပါတယ်သောတာရှင်ခင်ဗျာပါဝင်ဆွေးနွေးကြရတဲ့ပုဂ္ဂိုလ်တွေနတ်စင်တဲ့သောတာရှင်တွေအားလုံးအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဥ ဦးကျော်စန္ဒာစီစဉ်တင်ဆက်တဲ့ဒရိုက်လီလိုင်းစီစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်လို့ရပါတယ်ရှင်
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio လဲမဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
နေပြည်တော်ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပစ်ပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်အကြံပေးခြင်းနဲ့ VOA ကနေမြတ်တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။
VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 10083ညလိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ41 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြေညာပေးပါအောင်မရှင်။
ဤဝန်ကြီးချုပ်တဲ့ Haider El Abadi အစိုးရအတွင်းလုံခြုံရေးအရာရေးပါတဲ့နေရာနှစ်ခုဖြစ်တဲ့ကာကွယ်ရေးနဲ့ပြည်ထရေးဝန်ကြီးနေရာတွေကိုဤရက်လွှတ်တော်အမတ်ဒီကရွေးချယ်တည်ပြုပေးလိုက်ပါတယ်။ဤရက်မြောက်ပိုင်းမိုဇူးမျိုးကစွန်နီလွှတ်တော်အမတ် Khaled El Abadi ကိုကာကွယ်ရေးဝန်ကြီးအဖြစ်ရှိရလွှတ်တော်အမတ်ဦးဖြစ်တဲ့မိုဟာမက်အယ်ဂဘန်ကိုပြည်ထရေးဝန်ကြီးအဖြစ်လွှတ်တော်အမတ်ဒီကစနေနေ့တုန်းကမဲရွေးပေးခဲ့ကြတာပါ။စီးရီးယားနိုင်ငံက IS Islamic စစ်သွေးကြွရရဲ့ပြစ်မှတ်တွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကလေကြောင်းကနေဆက်ပြီးပုံကျက်တိုက်ခိုက်နေပါတယ်။ Kurdish တပ်ဖွဲ့တွေကိုနိုင်ယူပြီးကိုဘာနီမြို့ကိုသိမ်းပိုက်နိုင်ဖို့ IS တွေကအရှိန်တိုးမြင့်တိုက်ခိုက်နေတယ်လို့ညွန်ပေါင်းအဖွဲ့တွေကလည်းလေကြောင်းကနေတိုက်ခိုက်မှုတွေတိုးလှုပ်နေပါတယ်။ Ebola ရောဂါနဲ့ပတ်သက်ပြီးမကြောက်ရွံ့ကြဖို့အမေရိကန်သမ္မတ Barack Obama ကလူထုကိုတိုက်တွန်းလိုက်ပါတယ်။စနေနေ့ကပြောကြားခဲ့တဲ့ပတ်စဉ်မိန့်ခွန်းထဲမှာသမ္မတကနောက်ထပ် Ebola ရောဂါပိုးကူးစက်ခံရသူတွေကိုမြင်တွေ့ရနိုင်ပေမဲ့ American ပြည်တော်စုအတွင်းအကြီးအကျယ်ရောဂါကူးစက်ပြန့်ပွားမှုမရှိအောင်ကျန်းမာရေးအရာရှိတွေအနေနဲ့ဆောင်ရွက်နိုင်လိမ့်မယ်ဆိုပြီးတော့ယုံကြည်နေတဲ့အကြောင်းကိုလည်းသူကပြောသွားပါတယ်။ဟောင်ကောင်ကျွန်းမှာစတန်ဒါပြနေတဲ့အကြောင်းသားတွေနဲ့ဆွေးနွေးပွဲတွေအင်္ဂါနေ့မှာစတင်ပွဲရှိတယ်လို့အစိုးရကပြောပါတယ်။ကျွန်းရဲ့ဒေသတချို့မှာလုပ်ငန်းတွေနဲ့သွားရေးလာရေးတွေရပ်ဆိုင်းနေရတဲ့ဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအကြားရုံးရင်ဆန့်ခတ်ဖြစ်တာတွေရက်တော်ကြာရှိခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာပါ။အင်္ဂါနေ့ကအစိုးရဟောင်ကောင်ကျောင်းသားများအဖွဲ့ချုပ်ကိုပေးထားတဲ့သုံးရက်ထဲကအစောဆုံးနေ့ဖြစ်တယ်လို့ဟောင်ကောင်အတွင်းဝန်ချုပ်ကပြောဆိုပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးတော့ engineer ကတော့ Dave Magnet ဖြစ်ပါတယ်ကျွန်မတို့နန္ဒချမ်းပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေပဲ6နာရီခွဲမှာထုတ်လွှင့်ပေးမဲ့စီစဉ်ကိုတော့ line meter 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးထူးပဲတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.